ခုထာမှာတော့ကြာစင်းလာနေတဲ့မြမသတင်းလိုလက်ခွင့်ဆိုင်ရာသတင်းဆောင်မဘက်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ကချင်နဲ့ရှမ်းအပါဝင်မြမနိုင်ငံတော်ဝန်သတင်းမီဒီယာလိုလက်ခွင့်ကြာစင်းလာနေပြီးတော့သတင်းမီဒီယာသမားတွေဟာအာဏာပိုင်တွေရဲ့ဥပဒေပုံမှန်အမျိုးမျိုးနဲ့ချိန်ဆမှုတွေအောက်မှာအနေအထားနဲ့ရင်ဆိုင်သတင်းရယူနေရတဲ့အတွက်စိုးရိမ်မကင်းဖြစ်စရာအနေအထားဖြစ်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကအစိုးရကစာထုတ်ပြန်လိုက်ပါတယ်အခုလိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်မကင်းဖြစ်လာတဲ့သတင်းမီဒီယာလွတ်လပ်ခွင့်နှဲပါလာနေတဲ့မြန်မာနိုင်ငံမှာသတင်းသမားတွေကိုကာကွယ်ပေးနိုင်ဖို့မီဒီယာဥပဒေရှိပေမဲ့လည်းလက်တွေမှာတော့အကာအကွယ်ပေးနိုင်မှုအားနည်းနေတယ်လို့လည်းမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အရေးလှုပ်ရှားနေတဲ့သတင်းသမားတွေကပြောပါတယ်ဒေးစိတ်ကိုမဆုမုံကပြောပြပေးပါလိမ့်မယ်
ဒီမိုကရေစီပြုရင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာအတော်လေးကိုစိုးရိမ်စရာအနေအထားကိုရောက်ရှိနေပြီးတော့မြန်မာသတင်းသမားတွေကိုအစိုးရနဲ့တက်မတော်ပါဝင်အာဏာပိုင်တွေဘက်ကဥပဒေပုံမှန်မျိုးစုံနဲ့ဖမ်းဆီးအရေးယူနေတဲ့အတွက်လွတ်လပ်စွာသတင်းရယူနိုင်မှုသတင်းသမားတွေအခက်တွေ့နေကြရတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက်ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကနေဒီကနေ့စက်တင်ဘာလ17ရက်နေ့နေဆွဲနဲ့မြန်မာသတင်းမီဒီယာနဲ့ပတ်သက်ပြီးတော့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်မြန်မာသတင်းသမားတွေအပေါ်တည်ဆဲဥပဒေမျိုးစုံနဲ့ဖမ်းဆီးအရေးယူတရားစွဲထောင်ချနေတာလိုမျိုးလွတ်လပ်စွာသတင်းရယူခွင့်ကိုချိမ့်ချောက်အနေနဲ့ပြုနေတာတွေကိုပြန်သုံးသပ်ဖို့နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်အောင်အာဏာပိုင်တွေဘက်ကဆောင်ရွက်နေတာတွေကိုရပ်တန့်ပေးဖို့လူ့ခွင့်ကော်မရှင်နာမဟာမင်းကြီးမစ္စတာဗက်ရှလတ်ကလည်းတောင်းဆိုလိုက်ပါတယ်အခုလိုကုလသမဂ္ဂပါဝင်နိုင်ငံတကာဘက်ကမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အပေါ်စိုးရိမ်မှုတွေပိုမြင့်တက်လာတဲ့အနေအထားပေါ်မှာတော့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကအခုလိုသုံးသပ်ပါတယ
်တရားစီရင်ရေးစနစ်ကသယောဂါတွေမကင်းနိုင်ရင်နောက်တော့ဒီလေဥတွေကလည်းခင်းနေမစီတော့တဲ့ဥတွေတွေဖြစ်နေတာတွေကဒီကရင်ပြလက်ခွင့်တွေကိုလည်းတရက်ကိုထိခိုက်စေတယ်နောက်တစ်ခုကတော့ဒီတကယ်မြေပြင်မှာဘောနောပရိပခာဧရိယာလို့တချို့တော့ဒေတာတို့မှာအာနာရှိတဲ့လူလက်နက်ကင်ဖွဲ့စည်းတွေကလည်းတရင်သမားတွေကိုဟာလာဟိုတတူအကျိုးစီးပွားဆန့်ကျင်တဲ့ခံမျိုးဝင်ချင်းချောက်တာလည်းရှိတယ်အဲ့ဒါမျိုးကိုတကယ်တမ်းကျတော့တရားဥပဒေစိုးမိုးရင်ကာကွယ်ဟိုတက်နိုင်တဲ့မြန်ပြီးဖို့ဟိုတရားရှိတယ်သို့တော့အဲ့ဒါမျိုးတွေလည်းဥပဒေကာကွယ်ပေးတာမျိုးတွေလည်းမရှိဘူးအားနည်းတော့ဒါကြောင့်ဒီထိတ်တဲ့ရင်ဆိုင်တဲ့အနေအထားမျိုးတွေတော့ဖြစ်တယ်အဲ့ဒါကြောင့်ဟိုနိုင်ငံတကာကအမြင်မှာရောတရင်လက်ကင်ဆောင်ဆန့်ကျင်ဆန့်ကျင်ဟိုစီးပွားရေးတွေမှာရောတော်ပြီးထိခိုက်စေတာအဲ့ဒါတွေကြောင့်လို့ကျွန်တော်တို့မြင်တယ်
ဟုတ်ကဲ့နောက်တစ်ခုကဒီမြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေပေါ့နော်ဒီမီဒီယာဥပဒေရှိတယ်အဲ့တော့ဒီသတင်းမီဒီယာဥပဒေရှိနေတယ်ဆိုလို့ရှိရောသတင်းသမားတွေအတွက်ပို့ပြီးတော့မှစိတ်ချလုံခြုံမှုရှိနိုင်မလားဒီအပေါ်မှာလက်တွေ့အသုံးချမှုကရောဘယ်လိုများအနေထားရှိပါလဲရှင
်သတင်းမီဒီယာဥပဒေကတကယ်တမ်းဟိုပြောရင်တော့သူကာဗာလုံးနိုင်တယ်ပေါ့နော်သူလွှမ်းခြုံနိုင်တဲ့ area ကသတင်းအချက်လက်ရပိုင်ခွင့်ဆိုရရင်တချို့တော့ခြေနေတွေမှာလုံခြုံရေးတပ်ဖွဲ့ဝင်ကြီးကကာကွယ်တောင်းခံပိုင်ခွင့်ဆိုရဲဟာရင်နောက်တစ်ခုကတော့အကြေဖြစ်မှုလိုမျိုးဟာမျိုးမှာသတင်းမီဒီယာဥပဒေနဲ့လဲဆွဲထုတ်နိုင်ပြီဆိုတာရဲ့အကျုံးဝင်မှုကဒီသုံးခုပဲရှိတယ်။ဒါကြောင့်ဒီသတင်းမီဒီယာဥပဒေတစ်ခုနဲ့တော့မလုံလောက်ဘူး။စောစောပြောတဲ့ဒီဇယ်ဥပဒေတွေကလည်းသတင်းလွတ်ခွင့်ဟာကိုအမှားခံနိုင်တဲ့ဟာမျိုးတွေပြန်ထမ်းလာလို့လုပ်ဖို့ရည်ရည်ကြီးတော်တယ်လို့ပဲကျွန်တော်
။ဘာကြောင့်သတင်းသမားတွေအပေါ်အစိုးရတက်မတော်အာဏာပိုင်တွေဘက်ကဒီဇယ်ဥပဒေတွေနဲ့တရားစွဲဆိုတာတွေများလာရတယ်ဆိုတဲ့အနေအထားပေါ်မှာလဲပြည်ပအခြေစိုက်သတင်းဌာနကသတင်းတော်တို့ဦးဖြစ်တဲ့မြမသတင်းသမားကိုတီဟာသွေးကလည်းအခုလိုပြောပါရတယ်
။ခြေထက်တော်တော်သိုးလာတယ်သိုးလာဆိုတာဒီမီဒီယာတွေနဲ့အချို့ရေးဖွဲ့စည်းရေးဒါဆောက်တက်ကလည်းတော်ဝင်ကြရစ်တဲ့နေရာမှာဒီလိုပြဿနာတွေဖြစ်တယ်ဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိမတဲမကွဲအခြေအနေပေါ့နော်အမျိုးမျိုးမသိသိအခြေအနေပြအဲ့လိုမျိုးအခြေအနေအကြောင်းဒီလိုမျိုးဟိုလောဘကိမှာပြိပခါတွေတော့ကအဲ့လိုမျိုးသိုးရိမ်စိမ့်နဲ့တုံ့ပြန်တဲ့ကိစ္စတွေအများကြီးဖြစ်နေတာပေါ့နော်ဒါပဲဖြစ်ဖြစ်တို့ကဟိုသိုးရိမ်စိမ့်ရှိတယ်ဆိုတော့ကျွန်တော်တို့တည်ကြတယ်အချို့ရေးဘွက်တွေမှာပဲဖြစ်ဖြစ်တို့ဒီသမ္မတလူကြီးရေးဘွက်တွေမှာဖြစ်ဖြစ်ဒီလောက်ဟိုလွတ်လပ်တဲ့စနစ်ကိုတို့တစ်ခုတစ်ခုနဲ့ဖြစ်ဖြစ်သွားတယ်ဆိုတော့တို့ရဲ့တုံ့ပြန်မှုတွေပါကြည့်လိုက်မယ်ဆိုလို့ရှိရင်ဒီလောဘကြီးလေလူကြီးဖားလိုက်တာတော့ဆီရဲ့ပုံပါတူနဲ့ရေးယူခါလာတော့ဖတ်ပြီးတဲ့သူတို့ဘက်ကသူတို့ကာကွယ်ဆက်ဆက်ယူပြီးတော့လုပ်တဲ့တုံ့ပြန်တဲ့ပုံတွေအများကြီးတွေ့ရတာပေါ့ဒါပေမဲ့အဲ့လိုတွေ့ရတဲ့ဟာရဲ့ချိုးချိုးကိုကျွန်တော်တို့ကညှိနှိုင်းပြီးတော့အစိုးရကတော့တက်မတော်တော့လူလူလားလားနဲ့ပေါ့နော်ပြည်လည်မှုတစ်ခုပေါ့ကျွန်တော်တို့တိုင်းပြည်ကသွားမယ်ဆိုဒီလိုဒီဆင့်နေတဲ့ဟာလက်လက်မှုနဲ့ဓာတ်ရုံးကြီးတွေရှိတဲ့အနေအထားတစ်ခုကိုအားလုံးကရည်ရွယ်ချက်ထားပြီးတော့ဖြည့်ဆင်းကျင်တဲ့စိတ်ရှိဖို့တော့ပဲလို့ရကျွန်တော်တို့လက်လက်မှုနဲ့ဒီလိုရှိစံမိုးထားတဲ့ဘက်ကိုဥတည်ပြီးဖြည့်ရှင်းမှကျွန်တော်တို့ပြည်လည်မဟုတ်ဘဲနဲ့အခုလုပ်နေတာကုန်ပြတ်ချက်တွေအရေးကြီးလို့ရမှန်တယ်လို့တစ်ခါတော့မယ်ဆိုလို့ရှိရင်ကျွန်တော်တို့သွားမယ်နိုင်ငံရေးလမ်းကြောင်းနဲ့လည်းသူ့ပြည်သူတို့ကပါဆိုးရိမ်တယ်လို့ပဲကျွန်တော်တို့ကထုတ်ချက်မှုတွေရှိတဲ့ဟာလက်လက်မှုကိုကန့်တတ်တဲ့ဟာကျွန်တော်တို့ဒီလိုစီအခြေအနေ ကန့်တဲ့တဲ့စနစ်ကိုပြန်သွားနေတယ်လို့ကောက်တာ
။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာသတင်းမီဒီယာအစီအခံစာထဲမှာတော့ရခိုင်ပြည်နယ်အရေးသတင်းရယူချိန်လျှို့ဝှက်စာရဲစာရန်ဒီလက်ဝဲတွေ့ရှိမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်ပါတယ်ဆိုပြီးတော့ရိုက်တာသတင်းသမားတို့ထောက်ချခံလိုက်ရတဲ့ကိစ္စအပါအဝင်မြန်မာသတင်းသမားတွေဟာ NDA ဂျားကနေသတင်းရယူနေရပြီးတော့သတင်းအချက်အလက်ရယူဖို့တွေဟာပို့ပြီးတော့ခက်ခဲလာနေတဲ့အနေအထားဖြစ်တဲ့ဆိုတာကိုသုံးသပ်တင်ပြထားတာဖြစ်ပါတယ်ရှင်။